အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ G20 ဆက်မှုထိပ်သီးနိုင်ငံ20ခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်ရှိနေပါပြီ။မဟာမိတ်နိုင်ငံတွေကသမ္မတထရမ့်ရဲ့သူ့အပေါ်သဘောထားဘယ်လိုရှိမလဲဆိုတာစိုးရိမ်နေတဲ့အချိန်မှာပဲသမ္မတထရမ့်ကမဟာမိတ်တွေကိုအလေးထားကြောင်းအမခန့်ပြောကြားခဲ့ပါတယ်။ဒီကနေ့တောက်ကြနေစတင်ကျင်းပမယ့် G20 အစည်းအဝေးဟာဗဏ္ဍာရေးတည်ငြိမ်မှုနဲ့ရေရှည်ဖွံ့ဖြိုးမှုတိုးလာစေဖို့ရည်ရွယ်ကျင်းပတာဖြစ်ပေမဲ့တက်ရောက်လာသူအများအစုကတော့ကုန်သွယ်ရေးနဲ့ကမ္ဘာဥတုရာသီပြောင်းလဲမှုလိုကိစ္စမျိုးကိုလည်းတင်းတင်းထန်ထန်ဆွေးနွေးဖို့ရှိနေပါတယ်။ Steve Harmon နဲ့ Henry Ridgewell တို့ရဲ့သတင်းတွေပေါ်ကိုအခြေခံပြီး Talking News တက်ကပြောပြပေးပါမယ်ရှင်
။ American သမ္မတ Donald Trump ရဲ့ Osaka မြို့ကပထမဆုံးတွေ့ဆုံပွဲဟာ Australia ဝန်ကြီးချုပ် Scott Morrison နဲ့ဖြစ်ပြီးကောင်းဆောင်နှစ်ဦးရဲ့အလုပ်သဘောများစွာအတူဆိုင်တွေ့ဆုံကြတဲ့ပွဲမှာသမ္မတထရမ့်ကသူဟာမဟာမိတ်တွေနဲ့အတူလက်တွေ့ပြီးအလုပ်လုပ်နေကြောင်းပြောကြားခဲ့တာပါ။အာရှပစိဖိတ်ဒေသတွေကအမေရိကန်နဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတချို့ဟာအမေရိကန်ရဲ့တယောက်တည်းသဘောနဲ့ချင်းကပ်တဲ့ပုံစံကြောင့်ထိခိုက်မျက်နှာမှုတွေရှိနေတယ်လို့ပြောဆိုနေကြတာနဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းရမှာသမ္မတထရမ့်ကသူဟာမဟာမိတ်ကိုအလေးထားကြောင်းပြောကြားခဲ့တယ်လို့ American ဘက်ကမျက်နှာမှုတွေကိုပါထုတ်ပြောခဲ့တာဖြစ်ပါတယ
်။ I've inherited massive trade deficits with our allies and we would
ရင်းလူတွေလက်ထက်မဟာမိတ်နိုင်ငံတွေနဲ့ကျွန်တော်တို့ရဲ့ကုန်သွယ်ရေးမှာလုံငွေပြတဲ့အခြေအနေကိုကျွန်တော်ကဆက်ခံခဲ့ရတဲ့အပြင်မဟာမိတ်တွေရဲ့စစ်အသုံးစရိတ်ကိုလည်းကျွန်တော်တို့ကကူညီပေးနေရတာပါ
။ G20 ထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးတဲ့ဂျပန်ဝန်ကြီးချုပ်ဆန်ဆိုအာဘေကတော့တောက်ကြန်နေမနဲ့အိုဆာကာမှာတွေ့ဆုံတဲ့အခါမှာသမ္မတထရမ့်စီကသူ့အတွက်ထောက်ခံအားပေးစကားကိုကြားရမယ်လို့ပြောလည်နေသူပါပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသမ္မတထရမ့်ကအမေရိကန်ဂျပန်နှစ်နိုင်ငံကြားကာလကြာရှည်တည်ရှိတာတဲ့ကာကွယ်ရေးမဟာမိတ်အဖြစ်ရည်တည်မှုဟာညှတာမှုရှိပါရဲ့လားလို့နေကွန်းထုတ်ခဲ့တာကြောင့်ဖြစ်ပါတယ်တောက်ကြန်နေစတင်တော့မယ်ဂျီကန်တီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ကမ္ဘာကောင်းဆောင်တွေဟာဂျပန်နိုင်ငံအိုဆာကာမြို့ကိုဦးတည်လာနေကြပါပြီ။ဒီအစည်းအဝေးရဲ့ရည်ရွယ်ချက်ကဗန္ဒာရေးတည်ငြိမ်မှုနဲ့ရေရှည်ဖွံ့ဖြိုးရေးတိုးမြှင့်မှုဖြစ်တယ်နဲ့ကုန်သွယ်ရေးနဲ့ကမ္ဘာရာသီဥတုပြောင်းလဲမှုလိုကိစ္စမျိုးမှာတော့ကောင်းဆောင်တွေကြားတည်ကြတဲ့ကွဲပြားမှုတွေရှိလာနိုင်တာပါ။ဒီဆင်းရဲကွက်မှာအဓိကအာရုံအစိုက်ခံရတဲ့နိုင်ငံကြီးနှစ်ခုကတော့အမေရိကန်နဲ့တရုတ်တို့ပဲဖြစ်ပါလေ။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်စည်ရေးပေါ်မှာအမေရိကန်ဘက်ကအခွန်တိုးမြင့်လိုက်တဲ့အတွက်ကုန်တင်စစ်ပွဲအဆင့်ကိုရောက်ရှိသွားပြီးကမ္ဘာစီးပွားရေးကိုပါချင်းချောက်လာနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့နှစ်နိုင်ငံဆင်းရဲမှုတွေပြန်လည်စတင်ပြီးလေးတန်းပြော့လာတာတွေ့ရတဲ့အတွက်ပြည်လည်မှုရရှိလို့မလားဆိုရဲမျှော်လင့်ချက်တွေမြင့်မားလာတယ်လို့ဒီဆင်းရဲဘက်ကိုရောက်နေတဲ့ G20 သုတေသနအဖွဲ့ဒါရိုက်တာ John Scotton ကပြောပါတယ်
။ Everyone is awaiting at the bilateral meeting on the margins of the summit.between presidents Trump and president
Trump not from the national you just some case you guys some got me ya ba he just some we not kwe ma tatana amyo sa like adibe shi ye tote mu ri anyayi shi ma phit lo thuru ne set san ye naingan ni ya le thuru nu pomo ni set pomo pi da la aw twa pi ne tbo shi ba le
ancient when you just shin so a bi ga lo tu ye hnyon ne che ko shin shin le ne ne pyo tha da ba
အဘေချုံဘိုးကမတ်သုနေသိတော်တယ်
ဗေကန်နဲ့ဂျပန်တို့ဟာသူတို့ကုန်သွယ်ရေးပြင်မာမှုကိုအပြူသဘောနဲ့ဆွေးနွေးလှုံ့ဆော်မှုကနေတစ်ဆင့်ဖြေရှင်းနိုင်မယ်လို့ကျွန်တော်ပြောနေပါတယ
်ဒီဆင်းရဲဘက်မှာအပြင်းထန်ဆွေးနွေးမှုရှိတဲ့နောက်အကြောင်းအရာတစ်ခုကတော့အမေရိကန်နဲ့အီရန်ကြားကပြဿနာဖြစ်ပြီးဒါဟာကမ္ဘာရေနံစည်းတွေကိုထိုးတက်လာစေတာပါနောက်ပြင်းထန်ဆုံးဆွေးနွေးမှုဖြစ်လာနိုင်တဲ့အကြောင်းအရာတစ်ခုကတော့ဥရုယာတီပြောင်းလဲမှုပြဿနာဖြစ်ပါတယ်ပြင်သစ်သမားအီမန်နျူအယ်မေခွန်ကတော့ဒီနေ့လာကမှာဒီကိစ္စကိုအသေးစားဆွေးနွေးဖို့အတွက်တောင်းဆိုနေသူဖြစ်ပါတယ်
။ဒီဒီနည်းမျိုးကို
ကျွန်တော်တို့မှာအရေးကြီးတဲ့အချက်တည်းရရှိပါတယ်။ဥရုယာတီနဲ့ပတ်သက်တဲ့မျှော်မှန်းချက်ကိုမျှော်မှန်းထားတဲ့အတိုင်းခီးမပေါက်ဘူးဆိုရင်ကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးမှုကဘာမှအတိတ်ပဲမရှိပါဘူး
။ကျွန်တော်က28ရက်နေ့စတင်တဲ့ G20 ထိပ်သီးအစည်းအဝေးဘက်ကိုတက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကျန်းမာရေးနေမှာဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်ထားတယ်လို့တောက်ကြံနေမှာတော့တရုတ်သမ္မတဆီကျင့်ပင်နဲ့တွေ့ဆုံဖို့ရှိပါတယ်။ဒီ G20 ထိပ်သီးဆွေးနွေးပွဲဟာနိုင်ငံတကာအတိုင်းဝိုင်းဖို့ကြီးမားတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရခြင်းမှာ multilateral လို့ခေါ်တဲ့နိုင်ငံစုံပါဝင်တဲ့ဆွေးနွေးဟာစင်ခုံမှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့တုံ့ပြန်သူအများစုကပြောပါတယ်။